This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီစစ်အာဏာရှင်ဗီတို့မှခင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတို့သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်ဩဂုတ်လ25ရက်နေ့ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုຫນွေဦးမိုးကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုချိန်အားစပြီးရေဒီယို NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ် MNDAA ကတရားမဝင်လက်နက်486လက်ဖြတ်စီးပြီး200လက်တရုတ်ထံလွှဲပြောင်းဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ထိန်းချုပ်နယ်မြေအတွင်းအထူးဒေသ1ရဲတပ်ဖွဲ့ကတိမ်းဆဲရရှိထားသည့်တရားမဝင်တနက်486လက်ကိုမိရှုဖျက်ဆီးခဲ့ပြီး200လက်ကိုတရုတ်ထံလွှဲပြောင်းပေးရခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ်အဆိုပါတရားမဝင်လက်နက်များဖျက်ဆီးခြင်းအခမ်းအနားကိုဩဂုတ်21ရက်နေ့ကကျင်းပခဲ့ပြီးကိုကန့်ဒေသအတွင်းလက်နက်ဆိုင်ရာရာဇဝတ်မှုများကိုပြင်းထန်စွာနှိမ်နှင်းရန်လက်နက်စီမံခန့်ခွဲမှုအားကောင်းစေရန်နှင့်နယ်စပ်ဒေသတည်ငြိမ်ရေးအတွက်ရည်ရွယ်ထားသည့်အထူးစစ်ဆေးရေးတရက်အတွင်းတရားမဝင်တနက်စုစုပေါင်း686လက်တင်းစေးရရှိခဲ့တာလို့သိရပါတယ်ထို့စစ်ဆေးရေးသည့်ဒေသအတွင်းတရားမဝင်လက်နက်များပြန့်နှံ့မှုကိုထိန်းချုပ်ရန်နှင့်လုံခြုံရေးကိုမြင့်တင်ရန်ရည်မှန်းထားတယ်လို့သိရပါတယ်ခင်ဗျာဖကန်တွင်အကြမ်းဖက်စစ်တပ်နှင့် SNA ကားတစ်စီးကို KIA နှင့် KPDF ကကြားဖြတ်တိုက်ခိုက် drone 5စီးတင်းစေးရရှိဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်ဩဂုတ်လ23ရက်နေ့ပိုင်းတွင်ကချင်ပြည်နယ်ဖကန်မြို့နယ်နမမြင့်အနည်းတွင်စစ်ကြောင်းထိုးနေသည့်အချမ်းပတ်စစ်တပ်နှင့် SNA အဖွဲ့ဝင်များပါဝင်သောကားတစ်စီးကိုကချင်လွတ်လပ်ရေးတပ်မတော် KIA နှင့်ကချင်ပြည်သူ့ကာကွယ်ရေးတပ် KPDF ပူးပေါင်းအဖွဲ့ကကြားဖြတ်တိုက်ခတ်ခဲ့ကြောင်းစစ်ရေးသတင်းများအရသိရပါသည်။ထိုတိုက်ခိုက်မှုတွင်တိုက်ခိုက်ရေး drone 4စီးကင်းထောက် drone 2စီးနှင့်ကားတစ်စီးကိုသိမ်းဆည်းရရှိခဲ့ပြီးအချမ်းပတ်စစ်တပ်နှင့် SNA အဖွဲ့ဝင်များထိခိုက်ဒဏ်ရာရရှိကာဆုတ်ခွာသွားခဲ့တယ်လို့သိရပါသည်။ထို့ပြင်လုံခင်ကျေးရွာသို့စစ်ကြောင်းထိုးဝင်ရောက်လာသည့်စစ်တပ်ကအရက်သား6ဖြစ်သည့်ကိုစော်မင်းထွန်းကိုမျိုးစင်ထွန်းကိုအောင်ဆိုင်မင်းကိုကျော်စောဟိန်ကိုအောင်မြတ်ဦးနှင့်ကိုတူရထက်နိုင်တို့ကိုဖမ်းဆီးခဲ့ပြီးလက်ရှိအချိန်အထိပြန်လွတ်ပေးခြင်းမရှိသေးဘူးလို့သိရပါဗျ။အကြမ်းဖက်စစ်တပ်သည် KPDF ဝတ်စုံများဝတ်စင်ကဖခန်မြို့နယ်အတွင်းလှုပ်ရှားနေပြီးတော်လရင်တပ်ဖွဲ့များနဲ့ပြည်သူများအကြအထင်အမြင်လွဲမှားမှုများဖြစ်ပေါ်စေရန်ရည်ရွယ်လှုပ်ဆောင်နေတယ်လို့တော်လရင်တပ်ဖွဲ့များကသတိပေးထားပြီးအကြမ်းဖက်စစ်တပ်နဲ့တော်လရင်တပ်ဖွဲ့များ၏လက်နက်အမျိုးအစားကွဲပြားမှုကိုသတိပြုရန်လည်းပြည်သူများကိုတိုက်တွန်းထားပါတယ်ခင်ဗျာ။ပေါကောင်းမြို့နယ်ကစစ်ကောင်စီအထိုင်ဂိတ်စခန်းကိုဝင်ရောက်စီးနင်းပစ်ခတ်ခဲ့ရာ၅ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပဲခူးတိုင်းပြည်ခရိုင်ပေါကောင်းမြို့နယ်ကစစ်ကောင်စီအထိုင်ဂိတ်စခန်းကိုဝင်ရောက်စီးနင်းပစ်ခတ်ခဲ့ရာ၅ဦးသေဆုံးပြီး၃ဦးအရှင်ဖမ်းဆီးရမိခဲ့တယ်လို့ပေါင်းတင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF 3601ကထုတ်ပြန်ထားပါတယ်။ဩဂုတ်လ15ရက်မနက် 9:20 မိနစ်မှာစစ်ကောင်စီတပ်အင်အား42ဦးရှိ Border ချေးရွာဂိတ်အထိုင်စခန်းအားဝင်ရောက်စီးနင်းတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးက3ဦးဒဏ်ရာရရှိခဲ့ပြီး3ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့သိရပါဗျ။ကျန်စစ်ကောင်စီတပ်သားအများပြားစခန်းစွန့်ခွာထွက်ပြေးသွားခဲ့ပြီး MA3 နှစ်လက် MA11 တလက်ပစ္စတိုတလက်ကြီမျိုးစုံ2965တောင့် ရှေ့ထွက်မိုင်းတလုံး၊ကြည်ပေါက်ဆက်သုံးပေါက်၊ icon ဆက်တလုံး၊ဖုန်းလေးလုံး၊စက်တော်ရဲ့အထိုင်ဆက်တလုံးနဲ့စစ်အသုံးဆောင်ပစ္စည်းမျိုးမျိုးတင်ဆက်ရမိခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခတ်မှုကို PDF view ဟာ27ကုတ်ကဲမှုအောက်ကပြည်ခရိုင်အမှတ်1 3631တက်ရင်ပြည်ခရိုင်အမှတ်2 3632တက်ရင်နဲ့တောင်ငူခရိုင်အမှတ်1 3531တက်ရင်တို့ကဆောင်ရွက်ခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ကနေ့လယ်17နာရီခန့်မှာ Garo Copper ဖြင့်ပေါင်300ပုံတလုံး၊ည9နာရီမှာ Paramotor20စီဖြစ်ပေါင်300ပုံလေးလုံးကျစ်ချခဲ့ရာအရသာပြည်သူ6ဦးသေဆုံးက5ဦးထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရပါတယ်ခင်ဗျာကလေးမှာဆယ်ရဲကြာတိုက်ပွဲအတွင်းစစ်ကောင်စီတပ်သားအလောင်း3လောင်းနဲ့လက်နက်ဆယ်လက်ကိုတင်းဆဲရမိဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်စကိုင်းတိုင်းကလေးခရိုင်ကလေးမြို့နယ်နန်းဆောင်ပူကျွရကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဆယ်ရဲကြာတိုက်ခတ်ခဲ့ပြီးစစ်ကောင်စီတပ်သားအလောင်း3လောင်းနဲ့လက်နက်ဆယ်လက်ကိုတင်းဆဲရရှိခဲ့တယ်လို့အမှတ်1စစ်ရေးသားကထုတ်ပြန်ထားပါဗျ။အော်ဂိုလာ6ရက်နေ့မှာ15ရက်နေ့အထိခံမှန်းအင်အား120ကျော်ပါတဲ့စစ်ကောင်စီစစ်ကြောင်းကိုပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့များကဆယ်ရက်ကြာတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်သားအလောင်း3လောင်းစစ်တုပ်ပန်းတဦးကိုဖမ်းဆီးရမိခဲ့ပြီးစစ်ကောင်စီကအဓမ္မဆူဆောင်းထားတဲ့ဟိန္ဒူ၊ဂေါ်ရခါလူမျိုးစစ်မှုထမ်းစစ်သားအများအပြားတေဆုံးခဲ့တယ်လို့သိရပါဗျ။ထို့ပြင် MG42 တလက် BA100 တလက် MA4 တလက် MAE 2လက် MA1 2လက် MA3 2လက် G3 တလက် MG42 ပြောင်းအပို2ခု RPG ဒုံးသီး5ခုကြည်ပေါက်မျိုးစုံ24ခု 5.56 ကပ္ပစ G 1389.62 ကပ္ပစ G 1903.40မမဘုံသီး12လုံး14မိုင်း5ခု84မမမှန်ပြောင်းတစ်ခုအီနာကဘုံသီးတစ်ခုကြည်ကအုတ်ထုတ်တလုံးတိမ့်ဆေးရရှိခဲ့တယ်လို့ဆိုပါတယ်၎င်းတက်ခတ်မှုကိုအမှတ်5အထူးလှူရှာရေးတက်ရင်အမှတ်6အထူးလှူရှာရေးတက်ရင်ကလေးခရိုင်အမှတ်4တက်ရင်ကလေးခရိုင်အထူးစစ်ကြောင် PDF Plus ပတ်ကဖကလေးမြို့နယ်ပတ်ကဖကလေးဝမြို့နယ်ပတ်ကဖမင်းကင်းမြို့နယ်ပတ်ကဖနဲ့ PDF Zolan Drone Team တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျိုက်ထူချမ်းမြေရွာဖုံးကြီးကျောင်းကိုစစ်ကောင်စီဘုံကျဲတက်ခတ်ခဲ့ရာတန်ဃာ3မှာပြန်လုံတော်မူဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။မွန်ပြည်နယ်ကျိုက်ထူမြို့နယ်ချမ်းမြေကျေးရွာဖုံးကြီးကျောင်းကိုစစ်ကောင်စီကလေကျောင်းကနေဘုံကျဲတက်ခတ်ခဲ့တာကြောင့်တန်ဃာ3မှာပြန်လုံသွားခဲ့ပြီး5ပါးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အော်ဂိုလာ24ရက်မနက်7နာရီခွဲခန့်တန်ဃာတော်များစွန်းစားနေချိန်မှာစစ်ကောင်စီကပေါင်300ဘုံတလုံးကျဲချခဲ့တာဖြစ်ပြီးစွန်းစားကျောင်းပေါ်တဲ့တဲ့ကြရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတက်ခတ်မှုအတွင်းတန်ဃာတော်2ပါးနေရာမှာပဲပြန်လုံတော်မူခဲ့ပြီး၅ပါအပြင်းထန်ဒဏ်ရာရရှိခဲ့ကစေကုတ္တဖို့ပို့ဆောင်နေရင်တပါထက်မှန်ပြန်လုံတော်မူသွားခဲ့တယ်လို့သိရပါတယ်ထို့အပြင်ဘုံကြီးကျောင်းဆောင်နဲ့စွန်းစားဆောင်တွေလည်းပျက်စီးခဲ့ပါတယ်စစ်ကောင်စီကဘုံကျဲတက်ခတ်ခဲ့တဲ့ချမ်းမြေ့ကြီးရွာမှာ KNU နဲ့ PDF တွေမရှိသလိုတိုက်ပွဲဖြစ်ပွားတာလည်းမရှိဘူးလို့သိရပါတယ်ခင်ဗျာပေါ်တာဆွဲအတင်းအဓမ္မစစ်မှုထမ်းစေခိုင်းခံရသူတဦးမှအလင်းဝင်ရန်ချိတ်ဆက်လာခဲ့သဖြင့်တွားရောက်ကယ်ထုတ်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်ပြည်သူစစ်မှုထမ်းရန်အကြံဖတ်စစ်ကောင်စီမှပေါ်တာဆွဲအတင်းအဓမ္မစစ်မှုထမ်းစေခိုင်းခံရသူကိုအောင်ဆန်းမြင့်ခမရ439မှအလင်းဝင်ရန်ဆန္ဒရှိကြောင်းSpring Warriors Column ၍ဦးစစ်တီတော်များစစ်ကြောင်းမှစစ်ကြောင်းမူ Mike GR ဆက်တွယ်လာကြောင်းသတင်းထုတ်ပြန်ထားပါတယ်။၍ဦးစစ်တီတော်များစစ်ကြောင်းမူ Mike Jin နှင့်အဖွဲ့သည်အဆိုပါစစ်မှုထမ်းတပ်သားတစ်ကိုဩဂုတ်လ13ရက်တွင်တွားရောက်ကယ်ဆယ်ပေးခဲ့ပြီးလက်နက်နဲ့တကွာအလင်းဝင်လာတာကြောင့်စုချင်းငွေ30သိန်းကျပ်ချင်းမြင့်ခဲ့ကကောင်းမွန်စွာဆောက်ရှောက်ပေးထားတယ်လို့ဖော်ပြထားပါတယ်။ Spring Warriors Column ၍ဦးစစ်တီတော်များစစ်ကြောင်းထံပေါ်တာဆွဲအတင်းအဓမ္မစစ်မှုစေခိုင်းခံရသူ၄ဦးတိတိအလင်းဝင်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုမြတ်ခဲ့တဲ့စေရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းထောက် Cashion နဲ့ဗတဲဖို့တို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
စေရေးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တရားမဝင်အထူးရောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ NUG ရဲ့ရည်တည်ချက်နဲ့သဘောထားအားထုတ်ပြန်ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်တရားမဝင်အထူးရောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်တည်ချက်နဲ့သဘောထားအားဩဂုတ်လ24ရက်နေ့မှာထုတ်ပြန်ကြေညာပါတယ်ထုတ်ပြန်ချက်မှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်ပြည်သူ့အစိုးရခေါင်းဆောင်များကိုမတရားဖမ်းဆီးပြီးတော့နိုင်ငံတော်ပုံကံမှုကိုကျူးလွန်ခဲ့တဲ့စစ်တပ်ဟာရွေးကောက်ပွဲကျင်းပပိုင်ခွင့်အခွင့်အာဏာအလင်းမ မရှိတော့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နှင့်ပြည်သူလူထုရဲ့ရန်သူ The Enemy of the State အဖြစ်2024ခုနှစ်စက်တင်ဘာလ5ရက်နေ့မှာကြေညာခြင်းခံထားရတဲ့အဖွဲ့အစည်းတစ်ခုသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်2021ခုနှစ်မတ်လ30ရက်နေ့မှာပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပယ်ဖျက်ကြောင်းကြေညာခဲ့ပြီးဖြစ်တာကြောင့်အဆိုပါအခြေခံဥပဒေအတိုင်းလုံဆောင်လျက်ရှိတဲ့အကြံဘက်စစ်တပ်ရဲ့လုံရက်မှန်သမျှဟာတရားမဝင်သောဥပဒေမဲ့လုံရက်များသာဖြစ်တယ်လို့အသိပေးဆိုထားပါတယ်။2020ရွေးကောက်ပွဲရလဒ်ဟာနိုင်ငံရေးအရာတရားဝင်မှုရှိနေစေဖြစ်ပြီးတော့အဆိုပါရွေးကောက်ပွဲရလဒ်အရာပေါ်ပေါက်လာတဲ့ဥပဒေပြည့်ရေးမှန်တိုင်းများအုပ်ချုပ်ရေးမှန်တိုင်းများအခိုင်အမာတည်ရှိနေပြီဖြစ်တာကြောင့်ပြည်သူလူထုရဲ့သဘောဆန္ဒနဲ့ဆန့်ကျင်ပြီးတော့၎င်းတို့ရဲ့အာဏာတည်မြဲရေးနဲ့ကျူးလွန်ခဲ့ကျူးလွန်လျက်ရှိတဲ့ဆေးရဆုံးမှုများမှပြည်ထောင်ကင်းလွတ်ခွင့်ရရှိရေးတို့အတွက်တရားမဝင်အထူးရောက်ရွေးကောက်ပွဲတစ်ခုကိုဇိုအတင်းဖန်တီးပြုလုပ်ခြင်းဟာဒီမိုကရေစီကျင့်စဉ်ကိုချိုးဖောက်ခြင်းအပြင်ပြည်သူအချုပ်အခြာအာဏာကိုမတရားရယူရန်ကြိုးစားခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်စစ်တပ်ကကြိုးကင်ထားတဲ့ဟန်ပြနိုင်ငံရေးလှည့်စားမှုမဟုတ်ပဲပြည်သူကတွန်းအားပေးတဲ့အားလုံးပါဝင်နိုင်မှုရှိတဲ့ဒီမိုကရေစီနီးလမ်းကျတဲ့လုပ်ငန်းစဉ်ကသာမြန်မာနိုင်ငံရဲ့အနာဂတ်ကိုအမှန်တကယ်ဆုံးဖြတ်ပေးနိုင်မယ်လို့ယုံကြည်တာကြောင့်မဟာမိတ်တိုင်းသားအဖွဲ့များအပါအဝင်တော်လိုင်းအင်အားစုများနဲ့လက်တွဲကမိမိတို့ရဲ့ပင်မနိုင်ငံရေးလမ်းကြောင်းဖြစ်တဲ့ Federal Democracy ပြည်ရင်အခန်းသုံးနိုင်ငံရေးလမ်းပြမြေပုံအဆင့်17မှာပြတ်ထန်းထားတဲ့တိုင်းပြူပြည်ပြူညီလာခံကရေးဆွဲအတည်ပြုထားတဲ့ Federal Democracy ဖွဲ့စည်းပုံအခြေခံဥပဒေကိုလူထုစံတာခံယူပွဲကျင်းပပြီးတော့အတည်ပြုပြတ်ထန်းခြင်းနဲ့ရွေးကောက်ပွဲကျင်းပခြင်းမူပေါင်းအတိုင်းရက်ဒီကစနစ်ပြောင်းတော်လှန်ရေးကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့အသိပေးထားပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရအကြံဖတ်မှုတိုက်ဖြတ်ရေးဗဟိုအဖွဲ့ကစစ်အုပ်စုနဲ့၎င်းရဲ့လက်အောက်ခံဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အမိခံအဖွဲ့အစည်းတို့ကိုအကြံဖတ်အုပ်စုများအဖြစ်ကြေညာထားပြီးဖြစ်ရာအမျိုးသားညီညွတ်ရေးအစိုးရရဲ့စိုးမိုးထိန်ချုပ်နည်းမျဉ်းများအတွင်တရားမဝင်အထူးရောက်ရွေးကောက်ပွဲကိုဇိုအတင်းပြုလုပ်ရန်ပြည်သူလူထုအားဖိအားပေးဆောင်ရွက်လာမှုများရှိပါကဥပဒေလုံထုံးလုံးများနဲ့အညီထိရောက်စွာဖမ်းဆီးအရေးယူဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။အကြံဖတ်စီအုပ်စုဟာခေအဆက်ဆက်တိုင်းသားပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါ်နီလန်ပေါင်းစုံဖြင့်ဖိစီးနှိပ်စက်မှုများလူမျိုးတုံးတက်ပြတ်မှုများဆေးရဆိုးမှုများကိုကျူးလွန်ခဲ့တဲ့အတွက်ကြောင့်ကဘာကအလိုရှိနေတဲ့ဆေးရဆိုးသားများဖြစ်တယ်လို့ပြည်သူအာဏာကိုမတရားလုယူရန်ကြိုးစားခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစတင်တဲ့ပြည်သူ့ຫນွေဦးတော်လှန်ရေးမှလည်းပြည်သူလူထုအပေါ်ကြီးမားတဲ့ဆေးရဆိုးမှုမြောက်များစွာဆက်လက်ကျူးလွန်ခဲ့တဲ့အစုအဖွဲ့လည်းဖြစ်တယ်လို့ဆိုထားပါတယ်။2025ခုနှစ်ဩဂုတ်လမှစတင်ပြီးတော့အကြံဖက်စီအုပ်စုဟာအမီနာမားနဲ့ဖွဲ့စည်းပုံပြောင်းလဲကတရားမဝင်အထူးရောက်ရွေးကောက်ပွဲကိုဇိုအတင်းပြုလုပ်နိုင်ရန်ရည်ရွယ်ပြီးပြည်သူလူထုကိုပြစ်မှတ်ထားတဲ့ဘုံကျဲတိုက်ခိုက်မှုများလက်နက်ကြီးများဖြင့်တိုက်ခိုက်မှုများစစ်ကြောင်းထိုးတိုက်ခိုက်မှုများကြီးမားတဲ့ဆေးရဆိုးမှုများကိုစတိုးလှုပ်ဆောင်လာလျက်ရှိတာကိုလည်းတွေ့ရတယ်လို့ဖော်ပြထားပါတယ်။ပြည်တွင်းပြည်ပကမ္ဘာအရေးရမှရှိကြတဲ့မြန်မာပြည်သူလူထုဟာအကြံဖက်စစ်တပ်ရဲ့မတရားအာဏာလုယူရန်ကြိုးစားမှုကိုလက်မခံကြောင်းဖိနှိပ်မှုများစွာကြားရဲကပင်နီလန်မျိုးစုံဖြင့်ဆန္ဒဖော်ထုတ်ပြသခဲ့ကြပြီးဖြစ်တယ်လို့ယခုလိုတရားမဝင်အတုယောင်ရွေးကောက်ပွဲတစ်ခုကိုတနက်ထောက်ဓာမိုးပြီးတော့ဇိုအတင်းပြုလုပ်ရန်ကြိုးစားလာမှုကိုလည်းတက်စွမ်းနဲ့နီးဖြင့်ဆန့်ကျင်တော်လှန်ကြရအောင်မှာကိုအပြည့်အဝယုံကြည်တယ်လို့ဆိုထားကြပါသည်။နိုင်ငံတကာအစိုးရများနိုင်ငံတကာအဖွဲ့အစည်းများနဲ့ဒီမိုကရေစီမှာအမိန့်များအနေဖြင့်အကြံဖက်စီအုပ်စုကဇိုအတင်းပြုလုပ်မဲ့တရားမဝင်အတုယောင်ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေများကိုပြေလည်စေမဲ့အဖြေမဟုတ်ကြောင်းနဲ့၎င်းလုံရက်ကိုထောက်ခံအားပေးခြင်းဟာမြန်မာပြည်သူလူထုအပေါ်စီအုပ်စုကကျူးလွန်ခဲ့ကျူးလွန်လျက်ရှိတဲ့စေရဆိုးမှုများအားထောက်ခံအားပေးခြင်းအဆိုပါပြစ်မှုများအတွက်ပြည်ထံကင်းလွတ်ခွင့်ကိုအထောက်အကူပြုခြင်းတို့နဲ့အလားတန်တူတာကိုတတိချက်ကြလျက်မြန်မာပြည်သူများနဲ့အတူခိုင်မြဲစွာရည်တည်ပြီးတော့စီအုပ်စုရဲ့အထူးရောက်ရွေးကောက်ပွဲကိုစန့်ကျင်ညှင်းပယ်ရန်ကျွန်ုပ်တို့နိုင်ငံမှာဒီမိုကရေစီလူ့အခွင့်အရေးနဲ့ရည်ရှိတည်ထန်ခိုင်မြဲသောငြိမ်းချမ်းရေးပြန်လည်ရရှိရေးကြိုးပမ်းမှုအတွက်ပံ့ပိုးမှုကိုအားဖြည့်ပေးရန်အမျိုးသားညီညွတ်ရေးအစိုးရကအလေးနက်တိုက်တွန်းထားပါရခင်ဗျာ။ဆက်လက်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းတပ်ဖွဲ့များအတွက်မကွေးစီတို့ကမ်ပိန်းမှာအမေရိကန်ဒေါ်လာ2,000,000ကျော်ထောက်ပို့ကူညီတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းတပ်ဖွဲ့များအတွက်ကမ်ပိန်းအမေရိကန်ဒေါ်လာ 239,530.68 ကိုမကွေးစီတို့ကမ်ပိန်းမှာ Forward မြန်မာအဖွဲ့နဲ့ဒေါ်လန်ပြည်သူများကထောက်ပို့ကူညီခဲ့ကြောင်း NUG ကာကွယ်ရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ထားပါသည်။ပြည်ထောင်စုမြန်မာနိုင်ငံတော်မှာFederal Democracy စနစ်ပေါ်ပေါက်လာစီရေးနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မကွေးတိုင်းစစ်ဌာနကိုကယ်မှုအောက်မှာရှိတဲ့တရင်တပ်ဖွဲ့များအတွက်ကြေကာများဖြည့်ဆည်းပေးနိုင်ရန်ရည်ရွယ်ကထောက်ပို့ကူညီခဲ့ကြခြင်းဖြစ်တယ်လို့ဖော်ပြထားပါသည်။အဲဒီလိုကူညီထောက်ပို့မှုအတွက်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအနေဖြင့်ကျေးဇူးအထူးတင်ရှိကြောင်းမှတ်တမ်းတင်ဂုဏ်ပြုကြောင်းကာကွယ်ရေးဝန်ကြီးဦးရီမွန်ကလက်မှတ်ရေးထိုးပြီးတော့မှတ်တမ်းတင်ဂုဏ်ပြုလွှာပေးပို့ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ ဆက်လက်ပြီးတော့စစ်ကောင်စီရဲ့အထူးရောင်ရွေးကောက်ပွဲကိုလုံးဝလက်ခံမှာမဟုတ်ကြောင်းကမ်ဘလူပအားဖထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အဂျမ်ဘတ်စီအိုစုကပြုလုပ်သွားတဲ့အထူးရောင်ရွေးကောက်ပွဲအားလုံးဝလက်ခံမှာမဟုတ်ကြောင်းကမ်ဘလူမျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပကဖကထုတ်ပြန်ထားပါရီ။မင်းအောင်လှိုင်ဦးဆောင်တဲ့စစ်အုပ်စုကနိုင်ငံရေးထွက်ပေါက်အနေဖြင့်အထူးရောင်ရွေးကောက်ပွဲတစ်ခုကိုကျင်းပဖို့စီစဉ်နေရာစကိုင်းဖက်ဒရယ်ယူနစ်အတွင်းမှာရှိတဲ့ကမ်ဘလူမျိုးနယ်ဟာလည်းရွေးကောက်ပွဲကျင်းပသွားမယ့်မျိုးနယ်များမှာအပါအဝင်ဖြစ်တယ်လို့ဆိုပါရီ။ကမ်ဘလူမျိုးနယ်မှာမျိုးနှစ်မျိုးနဲ့ကျေးရွာပေါင်း169ရွာရှိတဲ့အထက်ကတော်လိုင်းအင်အားစုများကခြေရွာ235ရွာကိုစုမိုးထိန်းချုပ်ထားကပြည်သူ့အုပ်ချုပ်ရေးအဖွဲ့များဖွဲ့စည်းထားရှိတယ်လို့သိရပါတယ်။ဒါကြောင့်မြို့နှမျိုးနဲ့ခြေရွာ34ရွာကိုသာထိန်းချုပ်ထားနိုင်တဲ့စစ်ကောင်စီအနေဖြင့်ကမ်ဘလူးမြို့နယ်မှာအထူးရောင်ရွေးကောက်ပွဲပြုလုပ်ရန်လုံးဝမဖြစ်နိုင်ဘူးလို့ဆိုထားပါတယ်။ကမ်ဘလူးမြို့နယ်ပအာဖအအနေနဲ့စစ်အုပ်စုရဲ့အထူးရောင်ရွေးကောက်ပွဲအားလုံးဝလက်ခံမှာမဟုတ်ကြောင်းရွေးကောက်ပွဲမှာပါဝင်ရွေးချယ်ခံမဲ့သူများနဲ့ရွေးကောက်ပွဲကိုဖြစ်မြောက်အောင်ကူညီဆောင်ရွက်သူများရဲ့လုံခြုံရေးကိုလုံးဝအာမခံချက်ပေးမှာမဟုတ်ဘူးလို့အသိပေးထားပါရခင်ဗျာ။ဆက်လက်ပြီးတော့စစ်ကော်မရှင်ကစွပ်စွဲထားတဲ့မူရည်စည်းဝါးများနဲ့ပတ်သက်မှုမရှိကြောင်း SSPB ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကော်မရှင်လက်အောက်ခံမူရည်ရဲတပ်ဖွဲ့ကစွပ်စွဲရေးသားဖော်ပြထားတဲ့ SSPB SSA အဖွဲ့ဝင်အရာရှိများမူရည်စည်းဝါးများနဲ့ပတ်သက်နေကြောင်းထုတ်ပြန်ချက်အပေါ် SSPB ကငြင်းဆိုချက်ထုတ်ပြန်ထားပါရ။ရန်ကုန်တိုင်းမှာကျပ်259ဘီလီယံကျော်တန်ဖိုးရှိတဲ့မူရည်စည်းဝါးများဖမ်းဆီးရမိခဲ့တယ်လို့ဩဂုတ်လ22ရက်နေ့ရက်စွဲဖြင့်စစ်ကောင်စီကသတင်းထုတ်ပြန်ရမှာရှမ်းပြည်တိုးတက်ရေးပါတီ SSPB မှဘူမူဆိုင်စုဆိုသူကအဓိကစီမံဆောင်ရွက်တာဖြစ်တယ်လို့စွပ်စွဲခဲ့တာဖြစ်ပါတယ်။စစ်ကောင်စီမူရည်ရဲတပ်ဖွဲ့ကစွပ်စွဲရေးသားထားတဲ့ဘူမူဆိုင်စုဆိုသူဟာအဖွဲ့စည်းထဲမှာမရှိကြောင်းနဲ့ဘူမူကြီးဆိုင်စုဆိုသူသာရှိပြီးတော့၎င်းဟာလည်း SSPB မှအတွင်းရေးမှူးတာဝန်ကိုထမ်းဆောင်လျက်ရှိကနိုင်ငံရေးစစ်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဆိုင်ရာညှိနှိုင်းရေးအထူးတာဝန်များကိုသာထမ်းဆောင်လျက်ရှိတယ်လို့ SSPB ကဆိုထားပါတယ်။အဆိုပါဆွဆွဲချက်ဟာ SSPB SSA ကိုနိုင်ငံရေးအရာဂုဏ်သိက္ခာကျစီလိုခြင်းအဖွဲ့အစည်းအတွင်စီးလုံးညီညွတ်မှုကိုထိခိုက်ပျက်ပြားစေလိုခြင်းနဲ့မိမိတို့ထိန်းသိမ်းဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုထိရောက်ပျက်ပြားစေရန်အတွက်လိုရာဆွဲရေးသားတိုက်ခိုက်ခြင်းသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ SSPB SSA အနေဖြင့်ထိန်းချုပ်ထားတဲ့နယ်မြေအတွင်းငွေရေးစေဝါကင်းစင်စီရန်ကာကွယ်တားဆီးရေးလုပ်ငန်းများပညာပေးခြင်းဖန်ဆီးခြင်းဖြည့်ဆည်းခြင်းလုပ်ငန်းများကိုစင်စဲမပြတ်ဆောင်ရွက်နေကြောင်းနဲ့ပါတီဝင်အဖွဲ့ဝင်များအားပါဝင်ပတ်သက်ခြင်းရောင်းဝယ်ဖောက်ကားခြင်းထုတ်လုပ်ခြင်းများကိုလုံးဝပိတ်ပင်တားဆီးထားတယ်လို့ဖော်ပြထားပါရခင်ဗျာဆက်လက်ပြီးတော့အသေးစားတပ်မွေးလုပ်ငန်းများပြိုးထောင်ခြင်းအစီအစဉ်အတွက် CDM စစ်သားရဲနဲ့မိသားစုဝင်များအားတည်နှန်းသားခေါ်ယူနေတဲ့တဲ့င်းကိုတင်ပြပေးပါမယ်ရွှေဥတော်လည်ရေးမှာပြည်သူ့ဘက်ရက်တီပြီးတော့ဗက်ကူးပြောင်းလာခဲ့တဲ့ CDM စစ်သားရဲသားနဲ့မိသားစုဝင်များအတွက်အသေးစားတပ်မွေးလုပ်ငန်းများပြိုးထောင်ခြင်းအစီအစဉ်စီစဉ်ဆောင်ရွက်နေတယ်လို့ပြည်သူ့ပန်းတိုင်ကထုတ်ပြန်ထားပါတယ်။နေမြေဒေသဘဝအခြေအနေအသစ်မှာစွန့်ဦးစည်းပွားရေးနဲ့တပ်မွေးလုပ်ငန်းများအောင်မြင်အောင်လုပ်ကိုင်ဆောင်ရွက်နိုင်စေရန်အခွင့်အလမ်းနဲ့လက်တွေ့စီမံလှုပ်ဆောင်ရမှုများကိုလေ့လာသင်ယူခွင့်ရရှိမှာဖြစ်တယ်လို့ဆိုထားပါတယ်။အဆိုပါအစီအစဉ်ကိုထိုင်းအိန္ဒိယနေဆက်အပါဝင်ပြည်တွင်းလူမျိုးဒေသအင်တာနက်ဆက်သွယ်မှုကောင်းမွန်တဲ့နေရာဒေသအသီးသီးက CDM စစ်သားရဲသားနဲ့မိသားစုဝင်များပါဝင်လျှောက်ထားနိုင်တယ်လို့သိရပါတယ်။ຫນွေဥတော်လည်းအတွင်ကိုအင်ကအစိပ်ပိုင်းများစွန့်လို့ပေးဆက်ခဲ့ကြတဲ့ CDM စစ်သားရဲသားများပါဝင်လျှောက်ထားကြဖို့အထူးအားပေးတယ်လို့ပြည်သူ့ပန်းတိုင်ကဆိုထားပါတယ်။တင်တန်းကာလ6ပတ်အထိကြာမြင့်နိုင်ပြီးတော့ online ကနေသင်ယူရမှာဖြစ်ကမိမိတို့စွမ်းဆောင်ရည်အပေါ်မူတည်ပြီးလုပ်ငန်းစတင်နိုင်မယ့်အခွင့်အလမ်းများရရှိနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ຫນွေဦးတီဆာဗေးဖြည့်သူများအား NOH Gift Card 1000 ချက်တန်လက်ဆောင် PME ဆိုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ຫນွေဦးတီက၎င်းတို့ရဲ့ဝန်ဆောင်မှုများကိုပိုမိုကောင်းမွန်စေရန်အတွက်ဩဂုတ်လ24ရက်နေ့မှစက်တင်ဘာလ21ရက်နေ့အတွင်ຫນွေဦးတီဆာဗေးဖုန်းဖြည့်စွက်သူများအနက်မှကန်ထူးရှင်100ဦးကို1000ချက်တန်တံပိုးရှိတဲ့ NOH Gift Card များလက်ဆောင်အဖြစ်ပေးရသွားမှာဖြစ်ကြောင်းတဲ့ရင်ထုတ်ပြန်ထားပါသည်။ຫນွေဦးတီရဲ့အဆိုအရပြည်သူတဦးချင်းစီရဲ့အမြင်နဲ့အကြံပြုချက်များဟာ၎င်းတို့ရဲ့ဝန်ဆောင်မှုစနစ်များပုံမှုတိုးတက်ကောင်းမွန်လာစေရန်အနာဂတ်အိမ်မက်များကိုအကောင့်ထည့်ဖို့ရမှာအရေးပါတယ်လို့ဆိုထားပါတယ်။မိမိအမြင်တိုင်းအကြံဉာဏ်တိုင်းကຫນွေဦးတီရဲ့အောင်မြင်တဲ့အနာဂတ်ကိုအခြေခံတည်ဆောက်ပေးသလိုသင့်အိမ်မက်တွေကိုအမှန်တကယ်ကောင်းမွန်စွာနဲ့အနည်းဆုံးရောက်ရှိမယ့်လမ်းကြောင်းကိုဖန်တီးပေးနေတဲ့အတွက်ခုပဲဖောင်ဖြည့်ပြီးတော့လက်ဆောင်ကတ်တွေနဲ့အတူစုဒူးတွေရယူလိုက်ပါလို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ပတဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းကဗျာကန်ထားမှာခိုင်မျိုးရေးသားထားပြီးတော့ຫນွေဥမှုဖက်ကြားထားတဲ့ရွာထဲမှာဆိုတဲ့တော်လိုင်းကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ရွာထဲမှာအင်းအားရေပြင်ပေါ်ငှက်တော်အမဲလေးတွေဝဲပြန်းနေပြီးအုတ်အော်တန်တဲ့ဆက်ဖြော်ထားတဲ့လေကိုအရသာခံရင်ရေပြင်ထဲနောက်ကျွန်းပစ်ချလိုက်တာငါတို့ရဲ့လူငယ်ဘဝပဲ။ဟိုဘက်ကမ်းမှာကြည်စံစမ်းပစ်နေတန်ကိုကြားနေရတယ်။အဲ့ဒီအထဲကကြည်စံမှန်ပြီးငါတို့သေနေခင်မှန်မသိကြဘူး။တမရယုံမှာ85ပြားတန်းကလက်တစ်ဖက်ပြက်ဓာသမာဇက်ကားကိုတိုးကြည့်ဖို့မြုပ်ကြည့်တယ်။နံပါတ်ခွန်အဝါဘတ်စကားအိုကြီးကိုတွေ့စီးရင်ကြည်တက်ခဲ့ကြတယ်။ငါတို့ဟာလက်တစ်ဖက်ပြက်တွေအသေးကောင်တပိုင်းတွေရွာထဲမှာခိုင်မျိုး
ရေဒီယိုအန်ယူဂျီသတင်းရှင်များခင်ဗျာအခုဆက်လက်ပြီးတိုင်းသားဘာသာစကားအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မတပီထမ်းလမ်ကလုံးပိတ်ကတူကိုမဆပိတ်တင်းကိုဆိုင်နေတလားငါရပ်နာတကူ ဥမ်သောင်းနေကုံကုံကငါအကောစလာရဲထုံခွိကောက်ထမ်းစနာတာဒန်းကဘန်လာဟလအုံးနီအပခန္နာစစ်ကောင်စီလို့ဆိုင်ဟမ်လာအတင်းအလက်ရှင်တာဥမ်သောင်းနေကုံကုံကငါဒီဇင်ဘာနီကူလ်နီရက်နေနာကဆိုင်နီတလားအောလ်ထန်အလာတိအလက်ရှင်အပိုင်တတလမလာအဆိုင်ဝတီချင်းခဘလ်ဟခါနေတတိမခပယခအဆိုင်နီတလားစစ်ကောင်စီအလက်ရှင်ကော်မရှင်လောအုံထန်အလားကုမ္ထာနီကုမ္ကောလ်ကုမ္ငါအလက်ရှင်ဟတာအပိုင်လိုက်လာအဆိုင်ဝတီချင်းခဘလ်ခပွေပကွာခဘိတ်ကဆိုင်နီတလားစစ်ကောင်စီလောအထွေလောCNF ka Ahamsa slide ten ni lo kumthani kumkul kumnga election he hakha ne titi ma asai thai si de chin khobal khopui pakwa ba ya sai thai tang ma paw tila media pakha te nga chwe sit kaunsi ka election commission he ta amami ka ugna ana ti mye na hamla tahe ka election he asai la om de election sai thai patham la pil nam bai ne kapai pui viti kyomuni election akathum bai kho dan tat la om ni tala pdf zoland lo across ni le kwa ni na ol thang la ni na matupi khapwe ya mro cdf matupi lo kum thlai ruk lam klo kum som le hel pil nam bai im pakhara thang pakha simu than ham la ame tho pyan tala ol thang yak lo mro cdf matupi ga simu ma than ma ne ya ame do nga cdm khsai kh revolution khuya hinglung kape pil nam khar kap ne bang ha ka dang pil nam khar kap ka asako ne asa ka ding po pil nam khak ngon thum ma po tila ming la om mro cdf matupi lo akos ni ruk hnin lam klo tong ti ai da be na simu than ame ne seng sema seng im ka sia sia ma pathen bi kbi khang ne thang nu sna be amami ka ko vaina omula simhu than hamla tu goti tehe ka bangla pilnam khak lo ako vai mula simhu than ham akhu he ka ngai upadong ha atu pinam be kho kep tha hamla ai dak tai ne ocho ye aphe lo kum thau ni kum kul kum nga akos ni thenga ni na ol tha la tehe ka bangla mro ctf matu pi lo simhu mathan ma ne ya ame tho pyan tiစမောထန်ဟမ်လာပြနမ်ကိုဝိုင်မူလာထ ாங்க အတူဝဒုံငါထ ாங்க နုစနာဆာစင်နာမွန်းလာကယုံခေါအုံတီလာအောထ ாங்க ရက်လောပထမနာမတူပီခပွေထ ாங்க ပန်းဝင်ကြခခမာကုမ္ထောင်းနီကုမ္ကောလ်ကုမ္ငါအော့ကော့စ်နီထရက်နေနာလက်နဲ့ကြည့်ကြည့်ပုတ်ဆော်တီဝင်ကြကစမောပလီဘန်ဟာအဒါငိုတီစမောပနီလောအနာငိုင်လာဘန်ဟာအဒါင္တီလာအောထ ாங்க ရက်လောတဟေကလက်နဲ့ကြည့်ကြည့်ဟေဟူဘော့နေဘန်ကာအင်ပခါတေငါပုတ်မူလာဆုတ်အုံတီစမောခတ်လောအလုမနဆော်တီအပုတ်သီလိုတီလာမင်လောบางฮากระดังเสมอคักเฮตากุมงาลามกะลองกุมเซนฮีเสมอคักละอม बंगहा कदांग समबैता अयोयना सियुंगला अयोंग पुयुति अनांगाइला बंगहा कदांग पखाता मिजोरामला हलोपुयु तेहेका बुम अपुगना म्हनहेता लवाइविंगा प्रणाम खरकाप सिटेप मतुपी खखलो ओमन उते अकपोक हेता छबसे ममा लनेची जीतिला मिंगला ओम मीका ऑर्गेनाइजेशन का सुइरे तंगोंदा मिंगला ओम पो पलीना चीन खोबल हखा खोपया सिकांग सिलो अकादी पिलनाम पखा दुक्तिला हखा ओथांग तेंग लामक्लोंग याकला ओम कुमथावनी कुमकुल कुमगा अगस्त निकोल नेन खथुना हखा खोपुई केबिजेट बैंक तेंगा सिकांग सिका सिसेये केया साइकेल दुमुला फात अमोंग फाइदोंगा सिकांग सिलो अकादिला मिंगला ओम अका फया सियुंग ला अयोंग पुयुवानदी खुयिना पहय दुक्तिला ओथांग याकला ओम सिकांग सिलो अकाती गदिक हेता थनलांग खपुइका सलाई संख्या अमेनते लुंगपोकने अका फया बंगहा ने अबुंगवेंगा खो सिकांग सि हकलो अथमुति अबो बालतिला मिंगला ओम सिकांग सिका लुंगपोक अका दोंगा सलाई संख्या तेंगा को ओम सिंगसमो पन्नी खो अखुवा बंगहा आदांग होइतिला मिंगला ओम मिनट ऑपरेशन खाल सूंगी कयो सिकाउं से हरकाप खगलो लाई खुया अथु लुंगपोक सनाता प्रणाम खगलो अमोति कब अलो उफया सीटीएफ मिनट तेंगला आबुतिला उल्था याकलो सिकाउं से लो लाई खुया ओप लुंगपोक सनाता कुमथानी कुमकुल कुमगा अगस्त निकुलनीली नेना एमए 4 पखात एमए 3 पखात एमए 1 पखात ने लीसे ममा बुम पंगा अमोति कुमथानी कुमकुल कुमगा अगस्त निकुलनीनी नेना एमए 15 pakhat rpg 7 pakhat ma 4 pakhat ma 3 pakhat ne atlu khaltuk no paisana amoti pinam khaklo ctf minda teng la kup a abutila mingla om lungpok ka ap pinam khak khase ctf minda hamsa khaklo kudo khip kape gutila ol thagala रुकना चिलन डिफेंस फोर्स अफे पंगा बंगयोंग थेती जेजेड एलएमएस उकना मुन पखाडा अवै खतना जॉइंट मिलिट्री ट्रेनिंग असायुतिला ओलथाहलाओ जेजेड एलएमएस अलायन ब्रदरहुडा सीडीएफ जौतुंग CDF Zope, CDF Lautu, CDF Marane, Santhang Revolution Force Kak Thumuvanti, Kumthani Kumkul Kumthum, November Nikul Nukwan Hena, ZZLMS Operation Mingne, Sikaunsi Kutkwilam Kulo, Rizwa Kuhe, Alo Uthai Loom. ZZLMS Alliance Brotherhood Lo, Khatne Khar Khubnane Bis Hayuham, Bongyantuhe Khena Tolhanu Hamne, Chinlen Kuya, Khatne Khar Khubpotna Ommula, Si Anashi Amyipyat Hill, Revolution Kasai Boy, Taipwe Wunu Sitala, Ol Thangdo Nga Tungsa. Tabu Mula, ZZLMS Alliance Brotherhood Ka, Joint Military Training Asai Thayna Ham, Kubongyong Pui Pilnam Boy Ne, Training Asang Hill Kathum Pilnam Kharka Boy Tenga, अमगाई ना कखु उतिला जेजेट एलएमएस का ओरथांगडोंग लोंगा तंगसा बदना यूएफसी चेन फाइटर जो स्वावान हमला चेन एमानुएल बप्टिस्ट चर्च लो हाउस्टन पार्क ए इवेंट सेंटर कुमथावनी कुमकुलकुमगा अगस्त निकोल निथोम नेना लसामना प्रोग्राम असाई पाउतिला मिंगला ओम तिका प्रोग्राम हेता जो स्वावान अपुमना चर्च लो अमोति असाई पाउ वनका निप्या खखो बैथुमवान बांगला अनि था कपे थांग खखो थुमवान तिला मिंगला ओम प्रोग्रामा Joshua Van ka nipya baite kudela ma ka chen pawa khip ape gutla mingla om chen fighter Joshua Van heta UFC flyweight world ranking a champion pantoja ka anu number panena om ti kumthawni kumkul kumnga december la khuya van he leshi flyweight champion pantoja ne khapat lu pe thuklu lang khoi ni tla mingla om
रेडियो डोंग लोहा नतुन कंगाय खता कोलखू का आतु याक तुम जोनि खात मिनजांग खनक परेले मिनि समथोमा 16 मीटर 17.79 मेगा हट डोंग लोहा को नतुन थाइजं दमतुबी थाम ओथा खनतुन बेसोआ जाल्ला ओमायना खखु असा बेदि मुसे
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်